ခုကတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုဇက်တိုက်တင်ဆက်ပေးပါမယ်ရှင်။အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့တနိုင်ငံလုံးအပြစ်ခံရက်စဲရေးစာချုပ်မူကြမ်းရေးဆွဲရေးဆွေးနွေးပွဲရဲ့တတိယနေ့ဒီကနေ့မှာစာချုပ်ပါအခန်းအတော်များများကိုဆွေးနွေးပြီးစီးသွားပြီးမနေ့ပြန်နေခင်းလောက်မှာတော့ပထမမူကြမ်းကိုအပြီးရေးဆွဲနိုင်မှာဖြစ်တဲ့အကြောင်းဒီကနေ့သတင်းထုတ်ပြန်ပါတယ်ဒီကနေ့အထိပြီးဆုံးသွားတဲ့ဆွေးနွေးပွဲအပေါ်မှာတော့နှစ်ဖက်အားရချေနှက်မှုရှိကြောင်းလဲတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ခေါင်းဆောင်ကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ဒီပြည်လုံးအပြည့်ကိုက်ရက်စဲရေးစာချုပ်မူကြမ်းရရှိရေးအတွက်မူလကနှစ်ရက်ဆွေးနွေးဖို့တတ်မှတ်ခဲ့ပေမဲ့ဒီကနေ့အထိမပြီးပြတ်သေးပဲမနေ့ဖန်အထိဆက်လက်ဆွေးနွေးဖို့ရှိနေတာဖြစ်ပါတယ်။ဒီကနေ့မနေ့9နာရီကနေညနေ9နာရီအထိကျင်းပတဲ့ဆွေးနွေးပွဲအပြီးမှာတော့စာချုပ်မူကြမ်းပါအခန်း9ခန်းအနက်5ခန်းလောက်ကိုနှစ်ဖက်ညှိနှိုင်းဆွေးနွေးနိုင်ခဲ့တယ်လို့မြန်မာငင်းချိုင်းရေးစင်တာကအကြီးတန်းအကြံပေးဦးလာမောင်ရွှေကသတင်းစာရှင်းလင်းပွဲမှာအခုလိုပြောဆိုပါတယ
်ဒီစုစုပေါင်းနှစ်ဖက်ပြီးခဲ့တဲ့အစည်းအဝေးတွေမှာသဘောတူထားတာကမိသားရဲ့အခန်း9ခန်းရှိပါတယ်အဲ့တော့ဒီနေ့ကတော့အခန်း9ရဲ့နောက်ဆုံးတစ်ပိုက်ပဲကျွန်တော်ပြောလို့ကြံပါတော့အဲ့နှစ်ဖက်မှာဒီအခန်းကတစ်ပိုက်နဲ့အခန်း6အခန်း9ကိုဆက်ပြီးဆွေးနွေးရတယ်အော်ဒီမူကြမ်းအနေနဲ့လက်ပြန်နေ့လယ်နေ့လယ်သာစားပြေတော့မှလည်းကျွန်တော်တို့ဒီစီဝေးရပြီးကောင်းလည်းပြီးမှာပါအဲ့တော့ဒီမြန်မာတော့နှစ်ဖက်သဘောတူထားတာအခုရလာတဲ့ဟာကနှစ်ဖက်သဘောတူတဲ့မူကြမ်းဒီမှာအဆင်ဖြစ်တဲ့အတွက်ဒါတွေတည်းကတချို့အချက်လက်တွေကိုတော့ကျွန်တော်ပြန်ပြီးတော့ရှင်းနိုင်မှုတော့ကြံပါတယ်အဲ့ဒီရက်တွေကိုကျွန်တော်လက်ပြန်ပြီးတဲ့အချိန်မှာလက်ဖက်ကောင်းတဲ့အတွက်ပြန်ပါ
ရရှိထားတဲ့စာချုပ်မူကြမ်းကိုအချောတက်ရေးဆွဲနိုင်ဖို့အတွက်လိုအပ်ချက်တွေကိုတော့ဦးလာမောင်ရွှေကအခုလိုဆက်ပြောပါတယ်
။ဆွေးနွေးတဲ့အခက်အခဲဘာတစ်ခုမှမရှိပါဘူး။ကျွန်တော်တို့လိုအပ်တာကတော့အချိန်ရယ်၊နောက်သဘောထားကိုတော့နှစ်ဖက်တွေကတော့ကျွန်တော်တို့ညှိနှိုင်းဖို့အချို့အလိုပြန်လာတယ်။
တိုင်းရင်းသားလက်နက်ကိုင်အဖွဲ့16ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့တနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဆိုင်ရာညှိနှိုင်းရေးအဖွဲ့ NCCT ရဲ့ဒုအဖွဲ့ခေါင်းဆောင်ဗဒိုစောခွေထူးဝင်းကတော့ဒီကနေ့ပြီးဆုံးသွားတဲ့ဆွေးနွေးပွဲအထိမှာအားရကျေနပ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
်ကျွန်တော်တို့ဒီရက်ပြန်လည်ပြီးတော့ဆွေးနွေးရမယ့်အချက်တွေရှိတယ်သဘောမတူဘူးဆိုတဲ့အနေထားတော့မဟုတ်ဘူးပြန်လည်ဆွေးနွေးရမယ်ဆိုတဲ့အနေထားဆိုတော့ကျွန်တော်အားရဖို့ဖြစ်တဲ့အားရမှုရှိတဲ့ဆွေးနွေးမှုတစ်ခုညှိနှိုင်းမှုတစ်ခုပဲလို့ကျွန်တော်တို့မြင်တယ်ဒါကိုကျွန်တော်တို့ဒီနေ့လှုပ်ဆောင်မှုရဲ့ reserve policy အဖြစ်အားရဖို့လည်းကောင်းတယ်နောက်ပြီးတော့ကျွန်တော်တို့မနေ့ညဆက်ပြီးတော့ဆွေးနွေးသားမယ်ကျွန်တော်တို့သဘောတူညီထားတဲ့ခေါင်းစဉ်ခုနခန်းလုံးတော့ကျွန်မတို့ကြံလို့ပြည်စည်းတော့မယ်လို့ယုံကြည်ပါတယ်
။ပါဝင်တယောက်ခဲ့သူတူကတော့ Federal လို့ပြည်တွင်းစစ်လို့စတဲ့သကလုံးရွေးချယ်မှုအပိုင်းမှာနှစ်ဖက်ကြေလည်အောင်အချိန်ပေးဆွေးနွေးခဲ့ရတယ်လို့ပြောပါတယ်။ဒီဆွေးနွေးပွဲကိုတော့တနင်္ဂနွေလုံးအပြစ်ခတ်ရဆေးရည်ညှိနှိုင်းရေးအဖွဲ့ NCCD ဘက်ကဒုအဖွဲ့ခေါင်းဆောင်ဗဒိုစောကွယ်တူဝင်းကဦးဆောင်ပြီးအခြားအဖွဲ့ဝင်တွေပါဝင်ဆွေးနွေးခဲ့ပါတယ်။ပထမအဖွဲ့ခေါင်းဆောင်နိုင်ဟန်သာနဲ့ဒုအဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဗိုလ်ချုပ်ကွန်မော်ရိုနှစ်ယောက်ကတော့ဒီကနေ့ဆွေးနွေးပွဲမှာပါဝင်တက်ရောက်တာမရှိပါဘူး။သူတို့မတက်ရောက်တဲ့အကြောင်းကိုတော့ NCCT အဖွဲ့ဝင်တူဦးဖြစ်တဲ့ဒေါက်တာလျာမုံစခေါင်းကအခုလိုပြောပါတယ်
။သူတို့မတက်တဲ့အကြောင်းရင်းကတော့ဟိုပါ။ကျွန်တော်တို့ကဆက်ကြတဲ့ဆွေးနွေးထားတာအခု single take လုပ်ဖို့တွေ့ရတော့ဦးဆောင်ဖို့ကဟိုပဒုကွေချို့ဟိုဆောင်ဟိုအလုပ်ခိုင်းတယ်လေဆိုတော့ပထမဆုံးရေးကကျွန်တော်တို့အားလုံးတစ်ဖက်ဆိုတော့အားလုံးတွေ့ဆုံတဲ့ပွဲဖြစ်တယ်ပြီးတော့ဒီနေ့ single section နေ့တခါကျတော့ကျွန်တော်တို့ပဒုကွေချို့ဦးဆောင်ပြီးတော့ကျွန်တော်တို့ဟို draft တာတွေနေပဲတွားနေတဲ့ပွဲဖြစ်နေတော့တို့နေနေတက်ဖို့မလိုဘူးလေဆိုတော့ဆရာနိုင်ဟန်သားလည်းတခြားအလုပ်အကြီးကြီးတဲ့ကိစ္စရှိတော့ပြန်သွားပြီးဘူချုပ်ကမော်လည်းတခြားကြီးကိစ္စတွေဆောင်ရွက်နေတော့ပါ
အစိုးရကိုယ်စားလှယ်အဖွဲ့ဘက်ကတော့ပြည်တော်စုငင်းချမ်းရေးပေါ်ဆောင်ရေးလုပ်ငန်းကော်မတီဒုက္ခထဖြစ်တဲ့ပြည်တော်စုဝန်ကြီးဦးအောင်မင်းဦးသိန်းစောနဲ့အတူတက်မတော်ကိုယ်စားလှယ်တွေဖြစ်တဲ့ဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းဒုတိယဗိုလ်ချုပ်ကြီးညာထုံးဦးဒုတိယဗိုလ်ချုပ်ကြီးသိန်းထေးနဲ့အခြားကိုယ်စားလှယ်တွေပါဝင်တက်ရောက်ခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။